နိုင်ငံတော်သစ္စာဖောက်မှုဆွဲချက်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းသမ္မတဟောင်းပက်ထရိုပိုရိုရှန်ကိုတရားရင်ဆိုင်ဖို့ဒီနေ့လာနေ့ကယူကရိန်းနိုင်ငံကိုပြန်ရောက်လာပါတယ်။သူ့အပေါ်ဆွဲဆိုချက်တွေမှာနိုင်ငံရေးရွေချက်ပါတယ်လို့သမ္မတဟောင်းပိုရိုရှန်ကိုကယုံကြည်နေပါတယ်။ပိုလန်နိုင်ငံဝါဆော့မြို့နေလေရင်နဲ့ရောက်လာတဲ့သမ္မတဟောင်းပိုရိုရှန်ကိုကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကီယက်ဖ်လေဆိပ်မှာလာရောက်ကြိုဆိုခဲ့ကြပါတယ်ထောက်ခံသူတချို့ကင်ထားတဲ့နဖူးစီစာတမ်းတွေမှာတော့ဒီမိုကရေစီလိုအပ်တယ်ဖိနှိပ်မှုတွေရပ်ဆိုတဲ့စာသားတွေထိုးထားပါတယ်ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေတဲ့ကာလအတွင်းမစ္စတာပိုရိုရှန်ကိုကိုယမန်ယူပြီးချုပ်ထားမလားဆိုတာတရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်ရုရှန်မုံမျိုးစုံလုပ်ငန်းကြီးကိုပိုင်ဆိုင်တဲ့သမ္မတဟောင်းပိုရိုရှန်ကိုဟာယူကရိန်းနိုင်ငံရဲ့အထံသာဆုံးစီးပွားရေးလုပ်ငန်းရှင်တွေထဲကတဦးဖြစ်ပါတယ်2014-2015ခုနှစ်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားတို့ကြောရောနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုငွေကြေးထောက်ပံ့ဖို့ကြောင်မီးသွေးအများအပြားရောင်းချတဲ့နေရာမှာသူပါဝင်ပတ်သက်ခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲထားတာပါနိုင်ငံတော်တစ္ဆာပေါ့ဖို့ဆွဲချက်နဲ့စုံစမ်းစစ်ဆေးနေတဲ့အချိန်တွင်မစ္စတာပိုရိုရှန်ကိုရဲ့ပိုင်ဆိုင်မှုတချို့ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်မစ္စတာပိုရိုရှန်ကိုကတော့သူ့မှာအပြစ်မရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ